တော်ရရှိမှာခင်ဗျာပြောင်းလဲချိန်တက်ပြီးကြွေးကြော်တဲ့နဲ့အတူရွေးကောက်ပွဲအနိုင်ရပြီးတက်လာတဲ့ NLD အစိုးရရဲ့အုပ်ချုပ်မှုတက်တန်းတစ်နှစ်ခန့်မှာပြဿနာဟောင်းသစ်ပေါင်းစုံနဲ့အတူပြည်သူတွေရဲ့မျှော်လင့်ချက်တွေထူးထူးခြားခြားအရာမတင်ခဲ့တာကတော့အမှန်ပဲလို့လေ့လာသူတွေကဆိုကြပါတယ်အစိုးရတဲ့မူဝါဒတွေမပြောင်းမလဲဒီအတိုင်းဆက်သွားနိုင်မယ်ဆိုရင်လာမယ့်2019ခုနှစ်မှာလဲမျှော်လင့်အပ်တဲ့စရာတွေနည်းနေအောင်မယ်လို့ရန်ကုန်မြို့ကနိုင်ငံရေးလေ့လာတုံ့သက်သူစိုက်ဆရာဦးကျော်ဝင်းကထောက်ပြပါတယ်
သူကြကြပြောဖို့ဆိုရင်တော့လူတွေရဲ့မျှော်လင့်ချက်ကသိမ့်မြင့်တယ်ဗျာဒါပေမဲ့အဲ့ဒီမျှော်လင့်ချက်ကိုဖြည့်နိုင်တဲ့အစိုးရရဲ့ကျွမ်းကျင်ပိုင်နိုင်မှုကြတော့အများကြီးအဟကွာနေတာရှိတယ်အဲ့ဒါကတော့မြင်လာကျင်လာတဲ့တွေ့ရှိချက်လို့ထင်တာပဲအခုပုံတိုင်းမဲ့ဆက်သွားကြအောင်မယ်ဆိုလို့ရှိရင်တော့မျှော်လင့်ချက်ကနည်းနည်းအားနည်းမယ်ဗျာနောက်ထပ်ဒီနဲ့ပိုကောင်းနိုင်မယ် policy တစ်တည်းဖန်တီးနိုင်မယ်ဆိုလို့ရှိရင်တော့အခြေအနေကကောင်းဖြစ်နိုင်မှာ
အစိုးရတက်တန်းတစ်နှစ်ကာလအတွင်းအောက်ခြေပြည်သူတွေအဓိကရင်ဆိုင်ခဲ့ရတာကတော့ကုန်စည်နှုန်းမြင့်တက်မှုနဲ့အလုတ်ကိုင်းရှားပါမှုပြဿနာပါတစ်နှစ်ပတ်လုံးနှစ်ပန်းလုံးခဲ့ရတဲ့ကုန်စည်နှုန်းနဲ့လုပ်ငန်းကံကံစီးပွားမဖြစ်တဲ့အခြေအနေတွေဟာအစိုးရတည်လက်ထက်မှာပိုဆိုးဆိုးဝါးဝါးကြုံတွေ့လာရတယ်လို့မန္တလေးကအေရှမတူးကလည်းထောက်ပြပါတယ်
ပါမကိုအားရကျေနပ်မှုရှိပါဘူးကိုရပြောမယ်ဆိုရင်တော့ကုန်စည်နှုန်းတွေကလည်းတက်ခါတိုင်းချမရွက်တရာဖို့၄စီးကနေခုချမရွက်တရာဖို့၃စီးတောင်ဖြစ်တယ်စစ်တုံဒီတပိတ်သားဆိုလို့ရှိရင်လည်းအခု1500 1600ပေါ့ကျန်းကျင်ဒီတပိတ်သားဆိုလို့ရှိရင်လည်းပေတလုံးဆိုရင် 2400 အစိတ်သားရင်းကြီးလို့ရှိရင် 2400 အဲ့လိုမျိုးစင်စီရစာတွေကျမတို့ခါတိုင်းဆိုလို့ရှိရင်ပဲစီရိုးရိုးတို့ဆိုလို့ရှိရင်တပိတ်သားကို2500လို့ပါလို့ပေါ့နော်ခုကျတော့စောင်းရလေးရတော့ကျတော့ခဲတဲ့အတွက်ကြောင့်မို့လို့ရောလို့မရတော့ကျတော့သူတို့3000လို့ပါတော့ကိုဈေးတွေအကုန်ကိုတက်တာပါကိုစံတပိုင်းဆိုလို့ရှိရင်5000ပေါ့နော်5000ဆိုတာကတော့အေယာမင်းတို့ပေါ့ရှေတော်မကျန်းတို့ပေါ့ကိုရအာအစိုးရတဲ့လက်ထက်ကမှဘယ်နဲ့တော့ကုန်စည်နှုန်းတွေကလည်းအဲ့လိုမျိုးတွေတက်ပေါ့နော်သူတွေကလည်းအကုန်လုံးလုံးမှန်သမျှလည်းပါကြတော့ဒါကြီးကြတာပေါ့ကိုရရောင်းဝယ်သမားတွေကလည်းမြေပွဲသားတွေလည်းအဲ့လိုမျိုးတွေလုံးမဖြစ်ပေါ့ကိုရဒီအစိုးရတစ်တက်ကလေးကဘာမှကိုလုံးမဖြစ်တာတို့ပါတော့ပေါ့အဲ့လိုတွေပြောကြတာပေါ့ကိုကြီးကြတာပေါ့
ဒါပြင်စပားစည်းအစမတန်ထိုးကြမှုဒေါ်လာစည်းနှုန်းစံချိန်တင်မြင့်တက်မှုတွေလည်း2016ခုနှစ်အတွင်းကြုံတွေ့ခဲ့ရတာပါပြည်သူတွေရဲ့လုံခြုံမှုဘိုင်းမှာလည်းအခြေအနေတွေဆိုးဝါးခဲ့ရပါတယ်တရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးကောင်းမွန်တိုးတက်လာတာမရှိဘဲပိုတောင်ဆုပ်ယူသွားခဲ့တယ်လို့လူ့အခွင့်အရေးရှိနေတူဖြစ်သူဦးရောဘတ်ဆန်းအောင်ကလည်းတုံ့သက်ပါတယ်
ကျွန်တော်အနေနဲ့ပြောချင်တာကတော့2016ခုနှစ်တည်းမှာလူ့အခွင့်အရေးဆိုင်ရာညွှန်းကမြင့်တက်မလာဘူးတရားရေးနယ်ပယ်မှာလည်းပဲအတော်နှိမ့်ကျလာတယ်အထူးသဖြင့်ပြည်ထောင်စုတရားလွတ်တော်ချုပ်မှာနင်းနာသူပြည်သူတွေရဲ့တင်ပြချက်တွေကလွယ်လွင်းတကူလက်ခံတာမတွေ့ရဘဲနဲ့အချင်းချင်းနဲ့ပတ်လက်တဲ့သဘောမျိုးတွေနဲ့ယူပတ်လက်နေတာတွေကနေ့စဉ်အမှုပေါင်း20ကျော်ဆိုပြီးနှစ်မှုလောက်ပဲတမှုလောက်ပဲလက်ခံတဲ့အနေအထားမျိုးတွေနဲ့လူတွေကသူတို့ရဲ့ဥပဒေပါအခွင့်အရေးရပိုင်ခွင့်တွေဆုံးရှုံးနေရတယ်လို့ပဲကျွန်တော်တို့ပြည်သူတွေခံစားရပါတယ်။ထို့နည်းတူစွာပဲတရားဥပဒေစိုးမိုးရေးမှာလည်းပဲတော့တော်တော်လေးကိုနှိမ့်ချလာတယ်အထူးသဖြင့်တန်းငယ်မတိမ်မှုတွေမှာဆိုရင်အမှုကိုတိဆောက်တဲ့ရဲတွေကအမှုကိုပြည့်စည်ရပြည့်စည်ကြောင်းလုတ်ကြံတက်တည်တွေထဲကိုတရားခံအကျိုးရှိရအကျိုးရှိဖို့အတွက်ထဲသွင်းတာတွေကိုလည်းပဲအထက်ရတပ်ွဲပိုင်းဆိုင်ရာပုဂ္ဂိုလ်တွေကအရေးယူဆောင်ရွက်မှုမရှိတဲ့အတွက်လူ့ခွင့်ရေးဆိုင်ရာဆန်ညွှန်းဟာမျိုးမန်းကလေးဖြစ်မလာတဲ့အတွက်တော်တော်လေးဝန်းနေကြည့်ဝေးရပါတယ်လို့ပဲပြောချင်ပါတယ
်လွန်ခဲ့တဲ့7နှစ်လောက်ကနိုင်ငံရေးလှုပ်ရှားသူတွေကို electronic ဥပဒေပုံမှန်နဲ့စေစုဟာကဖန်စီနှိတ်ကုတ်ခဲ့တယ်လို့အခုနှစ်ထဲမှာလည်း NLD အစိုးရအသစ်က66ဂါကြီးလို့ပြင်းထန်တဲ့ဥပဒေတွေနဲ့နှိတ်ကုတ်လာခဲ့တာကြောင့်အစိုးရအသစ်ရဲ့အားနှဲ့ချက်တွေကိုဝေဖန်ထောက်ပြမဲ့အတိုက်ခံတွေရဲ့အတန်းတွေစာနယ်ဇင်းတွေရဲ့ရေးသားချက်တွေဟာတိတိတသားကိုပဲနှုတ်ဆက်ငြိမ်သက်သွားခဲ့ရပါတယ်။အစိုးရအပေါ်ဝေဖန်တန်တွေတိတိတသားနည်းလာခဲ့တယ်ဆိုပေမဲ့တိုင်းရင်းသားဒေသတွေမှာတော့တိုက်ပွဲတန်တွေဟာတစ်နှစ်ပတ်လုံးလို့ညံနေခဲ့ပါတယ်။အဲ့ဒီတိုင်းသာဆိုရင်လာမယ့်နှစ်တွေအတွင်းတိုင်းရင်းသားဒေသတွေကတိုက်ပွဲတွေပိုဆိုးလာပွဲရှိနေတယ်လို့ KIA ကချင်လွတ်မြောက်ရေးတပ်မတော်အဖွဲ့ရဲ့အရာရှိကြီးတူကတုံ့သက်ပါတယ်
။သူတို့ကတော့ခဏတည်းဒီဌာနကနေမဝင်နိုင်တဲ့နေရာမှာဆိုရှိတော့သူတို့အကြီးအကျယ်တိုက်ပွဲခုကျွန်တော်တို့ကာကင်းနေပေါ့နော်။ရှစ်ဖက်ကာကင်းနေသူတို့ကဝင်တိုက်တဲ့ပုံစံမျိုးနဲ့ဆိုရှင်။နောက်ဒီထက်ပုံမှလည်းဆိုးလာနေတော့သူတို့တက်ရောက်တာတော့မရှိဘူး။ဒါကတော့ပုံမှန်ဖြစ်နေတော့ကတည်းကတော့ဒီထက်မကပုံမကြီးလာနေလေဒီငင်းချမ်းနဲ့ပတ်သက်မှလည်းကျွန်တော်အမြင်ကတော့ TikTok အလားလာတော့မပေါင်းဘူးထင်တယ
်အစိုးရကလာမယ့်နှစ်ဖေဖော်ဝါရီလအတွင်းဒုတိယကြိမ်ပင်လုံညီလာခံခေါ်ယူမှာဖြစ်ပေမဲ့လည်းအားလုံးပါဝင်နိုင်ရေးမူးဆိုတာမဖြစ်နိုင်တော့ဘူးလို့နိုင်ငံရေးလေ့လာသုံးသပ်သူစိုက်ဆရာဦးကျော်ဝင်းကကောက်ချက်ချပြောဆိုပါတယ
်ပုံဝင်လင်းလင်းပြောရင်တော့ငင်းချမ်းအလားလာတော့လောလောဆယ်ချင်းကြီးကတော့မကောင်းဘူးလို့ပြောရမှာပဲဖြစ်လို့လဲဆိုတော့ အရင်ကြွေးကြော်ထားသလို all inclusive ဖြစ်ဖို့တော့မလွယ်တော့2019 February မှာဒုတိယအကြိမ်ပြည်တော်စုစစ်ငင်းငင်းညီလာခံခေါ်မယ်လို့ပြောထားတာ။အဲ့ဒီညီလာခံလူစုံတက်စုံတက်ဖို့မလွယ်ဘူး။တကယ်လို့တက်လာရင်လည်းညီနှင်းရကိုသိမ့်မလွယ်ဘူး။အဲ့တော့ပုံရင်ပြောလို့ရှိရင်ညီငယ်ညီလာကတော့အရင်မှန်းစတာသလို all inclusive ဖြစ်ဖို့တော့လွယ်လွယ်မထင်ဘူး။အတခုပဲရှိရဲရနိုင်တဲ့အင်အားစုတွေနဲ့ညီငယ်လေးကိုအရင်တိဆောက်ပြီးတော့အဲ့ဒီအခြေအနေပေါ်မူတည်ပြီးတော့တက်ရပါဝင်မှုကိုတဖြည်းဖြည်းလျှော့ချဖို့ energy အနေနဲ့တပ်မတော်နဲ့ညှိနှိုင်းလို့ရှိရင်တော့ပိုကောင်းမှထင်တယ်။
တိုက်ပွဲတန်နေတဲ့အတူလွန်ခဲ့တဲ့တနှစ်တာကာလအတွင်းတိုင်းရင်းသားတွေရဲ့အခွင့်အရေးတွေဟာအရင်ဦးသိန်းစိန်အစိုးရလက်ထက်ကထက်တောင်စိုးရိမ်နေကြလာခဲ့ကြောင်းတုံးသက်သူတွေထဲမှာကြောက်ဖြူမျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဥပရှိန်နဲ့ပါဝင်ပါတယ်
2016အစိုးရတည်တက်လာပြီးတဲ့အချိန်မှာတန်ရင်သားကြီးအတွက်21ပင်လုံးမှာတော့တန်ရင်သားကြီးတပ်ပွဲမှာလာပြီးတော့ပြောကြသူပြောခွင့်ဆိုခွင့်ကြီးကတော့တော်တော်ပြောတော်ကြတာတွေ့လိုက်ရတယ်အခွင့်အရေးရတယ်လို့ပြောမလားပြောတန်ဆိုတန်ဒီကိုကြားလိုက်ရတယ်လို့ဆိုမလားအဲ့မှာတခုတော့ထူးထူးခြားခြားတွေ့လိုက်ရတယ်ကျန်တဲ့နေရာမှာတော့တိုင်းရင်းသားကြီးအခွင့်အရေးတွေဟာအရင် USDB အစိုးရလက်ထက်ကအချိန်ထက်တောင်မှစိတ်သုံးသွားတဲ့သဘောမျိုးရှိတယ်။အရင်ကတိုင်းရင်းသားကြီးကပြည်ထောင်စုမှာဝန်ကြီးဌာနဆိုတာမရှိဘူး။အခုဝန်ကြီးဌာနတစ်ခုရှိပေမဲ့ဒီဝန်ကြီးဌာနနိုင်ငံတော်ကပတ်စံစိုက်ထုတ်ပေးထားရတဲ့အခြေအနေပဲရှိတော့ဘာမှလှုပ်လှုပ်ရှားရှားကျွန်တော်တို့မတွေ့ရသေးဘူး။နောက်ပြီးတော့ဒီတိုင်းရင်းသားကြီးရိုင်းနဲ့လွတ်တော်မှာလည်းဘာမှအသက်ဝင်တဲ့သဘောမျိုးမတွေ့ရသလိုအစိုးရဘက်မှာလည်းလှုပ်လှုပ်ရှားရှားဘာမှမတွေ့ရဘူး။နောက်တိုင်းဒါပါတီဒီကလည်း NLD ပါတီကလူရည်လူရသွင်းပြီးတော့ဘာမှမေးပြောခေါ်ထူး SDB တို့ကတော့ပြောထောင်ပေးတယ်လို့ဆိုမလား။သူတို့နည်းနည်းစည်းယုံတယ်လို့ဆိုမလား။ဆက်ဆက်ဆံဆံလေးတွေရှိတယ်။ကျွန်တော်တို့တိုင်းရင်းသားနယ်ပယ်ကြီးမှာရှိတဲ့အစိုးရအဖွဲ့တွေဒီနယ်အစိုးရကြီးကိုလိုက်ကြည့်တော့လေတိုင်းရင်းသားနိုင်ငံရေးပါတီတွေအားကောင်းတဲ့ဒီနယ်ဒီမှာပို့ပြီးတော့ဆက်ဆံရေးအခြေအနေဟာမကောင်းဘူးအဲ့တော့တိုင်းရင်းသားရဲ့အခွင့်အရေးတွေတိုးတက်တဲ့ဘုလက်တွေ့မြေပြင်မှာမတွေ့ရဘူးဒေါ်စုကတော့တိုင်းရင်းသားကြီးရဲ့ရင်းနှီးချစ်ခင်မှုကိုလူချင်းနေဆိုရတော့သူပြောတာဆိုရတော့ရှိရတယ်ဥမာရခိုင်ပြည်နယ်ကိုဖုံးပြစီရင်နေဆိုတဲ့ဟာကြီးလည်းပြောတာဆိုတာတွေရှိတာတွေ့ရပါတယ်ဒါပေမဲ့တကယ်တိုးတက်အောင်လုပ်မဲ့လုပ်ငန်းတွေကတော့လွဲနေတယ်ချော်နေတယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်ဒီ
2016ခုနှစ်ရဲ့နှောင်းပိုင်းအောက်တိုဘာနိုဝင်ဘာလလောက်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကရခိုင်ပြည်နယ်မောင်တော်ဒေသမှာတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပါတယ်။အစိုးရကအကွာမှုမူဂျာဟီဒင်အကြမ်းဖက်အဖွဲ့လို့ပြောထားတဲ့အဲ့ဒီအဖွဲ့ဟာလှုပ်ရှားမှုတွေတိုးမြင့်လှုပ်ဆောင်လာနိုင်တယ်လို့လူ့အခွင့်အရေးခေါင်းဆောင်တက်ထားတဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းဖိအားပေးမှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်လာနိုင်တဲ့အတွက်လာမယ့်2019ခုနှစ်အတွင်း NLD အစိုးရအနေနဲ့ပြည်သူတွေရဲ့စားဝတ်နေရေး၊တိုင်းရင်းသားအရေး၊တိုင်းပြည်ဖွံ့ဖြိုးရေးကိစ္စတွေထက်ပိုပြီးကောင်းကဲစရာဖြစ်လာတဲ့ရခိုင်ဒေသအရေးကိစ္စဖြစ်ရှင်းရင်းနဲ့ပဲအရေးပါတဲ့အချိန်လေးကုံဆုံးရပွဲရှိနေကြောင်းလေးလာသုံးသက်သူတွေရဲ့ထောက်ပြချက်အမြင်တွေကိုစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ